က်ဥပဒေဆန့်ကျင်ရေးဒုအရေးဒုအရေးလို့ကြွေးကြော်နေတဲ့လူလူကြီးကရန်ကုန်မြို့လေကောင်တစ်ချောင်းဟိတ်ကျွင်းနေခဲ့ကြတာပါ။ဒါကပြီးခဲ့တဲ့တနင်္လာနေ့တုန်းကလူအခွင့်အရေးလှုပ်ရှားနေသူတွေ၊တက်ကြလှုပ်ရှားနေသူတွေ၊အလုံသမားအရေးလှုပ်ရှားနေသူတွေ၊ရက်ဖက်အဖွဲ့အစည်းတော်တော်များများပါဝင်တဲ့လူလူကြီးကဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဒီကေရလကမျိုးသားလွတ်တော်မှာတင်နှင်းခဲ့တဲ့ငင်းချမ်းစွာစူဝေးကွင်းနဲ့ငင်းချမ်းစွာစီတန်းလှဲ့လှဲ့ချင်းဆိုင်ရာဥပဒေပြင်ဆင်ချက်မူကြမ်းအပေါ်လက်မခံတဲ့အကြောင်းဆန္ဒပြတောင်းဆိုခဲ့ကြတာပါဒီဥပဒေမူကြမ်းကိုပြည့်ပြည့်ပေးဖို့အဖွဲ့အစည်းပေါင်း200ကျော်ကကြေညာချက်ထုတ်ပြန်ထားပါတယ်လို့တလို့ဆွဲယူနိုင်တဲ့စကလုံးအသုံးနှုန်းတွေပါဝင်နေတဲ့အပြင်ဒီမိုကရေစီလမ်းကြောင်းကိုနောက်ပြန်လှည့်နိုင်တဲ့ဆိုတဲ့ယူဆချက်တွေနဲ့ကန့်ကွက်ကြတာပါဒီလိုကန့်ကွက်မှုတွေရှိနေတဲ့ဆိုပေမဲ့လည်းပြီးခဲ့တဲ့9ရက်နေ့မှာတော့အမျိုးသားလွှတ်တော်ကအတည်ပြုခဲ့ပါတယ်။ထောက်ခံမဲ့133မဲ၊ကန့်ကွက်မဲ98မဲနဲ့အတည်ပြုခဲ့တာပါ။အရက်ဖက်အဖွဲ့အစည်းအများစုကန့်ကွက်နေခဲ့ကြသလိုတက်ကြွလှုပ်ရှားသူတွေ၊လူအခွင့်အရေးလှုပ်ရှားနေသူတွေတော်တော်များများလဲလက်မခံနိုင်တဲ့ဒီဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်ကအတည်ပြုခဲ့တဲ့အတွက်အရက်ဖက်လူအဖွဲ့အစည်းတွေကြားမှာတော့ဝေဖန်မှုတွေရှိနေပါတယ
်။လူရဲ့ဆန္ဒပေါ့။လူရဲ့တော်တာဖက်လာရက်တာနဲ့တကယ်တည်းနဲ့အပြီးဆွေးနွေးလိုက်တဲ့အတီးပြလိုက်တယ်ဆိုတဲ့ဟာကတော့လုံးဝလည်းအကြိမ်ဆောင်လုံးဝလက်မခံနိုင်ဘူး။နောက်တစ်ချက်ကပါလဲဆိုတော့အစ်တော်မဒီဥပဒေကိုကန့်ကွက်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစ်တော်ကိုယ်စားလှယ်တွေကိုခေါ်ယူတတိပေးတယ်၊စူတယ်ဆိုတဲ့ information လည်းရလာတယ်။ဒီကိစ္စကတော့လုံးဝမှားတယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ဒီမိုကရေစီစနစ်တစ်ခုသွားနေဆိုရင်ဟုတ်ကဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်လူကရွေးချယ်ထားတဲ့လူတွေကကျွန်တော်တို့အတွက်ကျွန်တော်လူတို့အတွက်အလုပ်ကြီးပြုဖို့ကိုယ်တိုင်တင်ရောက်ထားတာအဲ့ကိုယ်တိုင်တူးချင်းစီရဲ့သူဖြတ်ပိုင်ခွင့်ကျွန်တော်တို့ပေးထားပြီးတော့ဆိုပေမဲ့ပါတီတစ်ခုရဲ့ထုတ်ကန်မှုလူတူးရဲ့ထုတ်ကန်မှုအောက်မှာဆက်သွားနေတာဟောဒါကအနာရှင်စနစ်လမ်းကြောင်းပေါ်ကိုသွားဖို့အခြေခံတင်နေပြီးကျွန်တော်တို့တုံ့ပြန်ရတယ
်။တကြလှုပ်ရှားနေသူတူးဖြစ်တဲ့ကိုတင်ထွတ်ပိုင်မှာအတိမပြုတ်နိုင်သေးတဲ့သတင်းတွေအရပေးမဲ့ပေးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်တွေကိုခေါ်ယူတတိပေးစကားတွေဆိုတယ်လို့သူကဆိုပါတယ်။အစ်စ်ပြင်ဆင်ထားတဲ့ငိမ့်စုစီဥပဒေကနိုင်ငံသားတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုဖိနှိပ်ထားတဲ့အချက်တွေလဲပါဝင်နေတယ်လို့အလုံသမားအရေးလှုပ်ရှားနေတဲ့ဒုမျိုးဆက်ကွန်ရက်ကကိုနနစင်အောင်ကပြောပါတယ်။အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ပြင်ဆင်ချက်အစ်စ်တွေထပ်မံပါဝင်မှာကိုတော့မလိုလားကြပါဘူး။နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရအေးချမ်းตายာရေးစတဲ့စကရက်တွေကလူတလူဆွဲယူနိုင်တဲ့စကရက်တွေဖြစ်တဲ့အတွက်အခက်အခဲတွေဖြစ်နေတယ်လို့ဆိုကြပါတယ်အခုဆိုရင်မျိုးသားလွတ်တော်မှာအတည်ပြုပြီးဖြစ်တဲ့အတွက်ပြည်သူလွတ်တော်မှာပြန်လည်ဆွေးနွေးဖို့တော့လိုပါသေးတယ်ပြင်ဆင်ချက်အစ်စ်တွေနဲ့ထွက်ချီလာမဲ့ဒီဥပဒေကိုတော့အရက်ဖက်အဖွဲ့အစည်းတွေတွင်စိုးရိမ်မှုတွေရှိနေတာတော့မဟုတ်ပါဘူ
းကျွန်တော်ဖတ်ကြည့်တော့တော့အဲ့နည်းနည်းဟိုဘောနော်သူကပတ်စံပေးပြီးတော့စီစဉ်တဲ့သူတွေမကောက်ဘူးကြာသူကတခုခုအဲ့လိုမျိုးဟိုဆန္ဒပြရတဲ့အခါမှာကျွန်တော်တို့ကစီးယုံရတာလှုံ့ဆော်ရတာရှိချိကြတာပဲဒီကလားအခုကတော့ပတ်စံငွေကြေးနဲ့ဖြစ်ဖြစ်နောက်ပြီးတော့လက်ဆောင်ပေးပြီးတော့ဖြစ်ဖြစ်နောက်ပြီးတော့တနည်းနည်းနဲ့အဲ့လိုမျိုးဆန္ဒပြဖို့စီးယုံရင်ကိုပဲနည်းနည်းတက်တနာရှိစီးရနေထားမျိုးဖြစ်နေတော့လေကျွန်တော်ကတော့နည်းနည်းတော့စိုးရင်လည်းဒီတိုင်းပတ်ဖြစ်သွားရင်နောက်ပိုင်းနေမှာဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပြောင်း expression ပေါ့နော်နောက်လွတ်လပ်စွာစူဝေးစီနံခဲ့လိုက်ခွင့်ဆိုတဲ့ဟာမျိုးတွေပေါ့ဒီလွတ်လပ်ခွင့်တွေကိုထိပါမှာအထိုက်ရောက်တော့ကျွန်တော်ကစိုးရင်လွတ်လပ်မှုကိုဒီပါစေနိုင်တဲ့တိစ္ဆာမျိုးဖြစ်တယ်ဆိုရင်တော့ဒါဆက်ပြီးတော့စူးစမ်းကြပြန်တာပေါ့နော်စူးစမ်းတဲ့အခါမှာအဲ့လိုမျိုးပြည်သူလူအတန်ကိုနှီးနှိုးဆောင်တယ်ပေါ့နော်တော်တော်ကိုယ်ကြီးရောက်ဖို့တာမျိုး Civil Society အဖွဲ့ရရနေပြီးတော့ဆက်ပြီးတော့ကျွန်တော်တို့စူးစမ်းပြန်တယ်ထင်တယ်ဘာလို့ဆိုတော့ပြည်အောင်လွတ်တော်မှာပြန်ပြီးတော့ရှင်နေပြီးတော့ပြည်အောင်ဆုလွတ်တော်မှာအတည်ပြုမှာ
ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုနေဘုံလက်ပြောပြတာပါဆိုတော့ဒီလိုအများစုစိုးရိမ်နေကြပြီးတော့အရက်ဖွဲ့အဖွဲ့အစည်းပေါင်း200ကျော်နိုင်ငံရေးပါတီပေါင်း20ကျော်ကန့်ကွက်နေတဲ့ဒီအချက်တွေကိုသဘောတူခဲ့တဲ့အမျိုးသားလွှတ်တော်ကအတည်ပြုချက်တွေကတော့ဘလို့ပါလဲပြင်ဆင်ချက်အစ်စ်တွေနဲ့ငင်းချမ်းစွာစုဝေးကွင်းနဲ့ငင်းချမ်းစွာစီတန်းလှဲ့လှဲ့ချင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းလိုက်ရင်ဘလို့အကျိုးဆက်တွေချိလာနိုင်မှာပါလဲဒီအကြောင်းတွေကိုယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုတန်းစင်ကို SPL Radio သတင်းတောက်ကိုစုချကမေးမြန်းထားပါတယ်
ဟုတ်ကဲ့ပါဗျာဟိုအခုလိုအချိန်ဒီမှာပေါ့နော်ဒီလိုမျိုးပြည်သူတွေရောဒီရပ်ဘက်ဖွဲ့စည်းတဲ့ဟိုတက်ကြွလှုပ်ရှားသူတွေပေါ့နော်ဝိုင်းဝန်းကန့်ကွက်နေတဲ့ကြားတွေကပေါ့ဟိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်တာအပေါ်ပေါ့
ပြောလို့ရှိရင်တော့ဒါကဟိုပြည်သူတရလုံးကရပ်ဖွဲ့လူစည်းဖွဲ့စည်း200ကျော်ရှိတယ်နော်ဒီဖွဲ့စည်း200ကျော်ကလူ1000လောက်ကထွက်ပြီးတော့ဒီကိစ္စကိုမလုပ်ပါနဲ့လို့ဒါကန့်ကွက်တယ်အဲ့ဒီပြန်လေလွတ်တော်ရဲမှာလေ
နေ့ဒီဆိုရရဲ့လွတ်တော်ကိုယ်စားလှယ်ကြီးကိုယ်တိုင်ကနေပြီးတော့တော့ကန့်ကွက်တယ်အဲ့ဒီပြင်နော်နောက်ပြီးတော့တက်မတော်သားကိုယ်စားလှယ်ကြီးကလည်းဒါကိုမလုပ်ပါနဲ့ဆိုပြီးတော့ဒါသူတို့တက်မတော်သားကိုယ်စားလှယ်ကြီးကိုယ်တိုင်ကပြောလို့ရှိရင်ဒါလူခွေရင်ကြီးညာဆောင်ကိုကားပြီးတော့မှသူတို့ကန့်ကွက်ထားတာရှိတယ်ပေါ့နော်အဲ့တော့အဲ့လိုကန့်ကွက်တဲ့ဓာရီကနေပြီးတော့နောက်တစ်ခုကလွတ်တော်ရဲ့လှုပ်ထုံးလုံးနည်းနဲ့လည်းမလျော်ညီပဲနဲ့ဟိုလွတ်တော်ကိုနှစ်နိုင်လောက်ရက်နာပြီးတော့ချက်ချင်းပြန်ပြီးတော့မဲခွဲဆုံးဖြတ်အတည်ပြုရဲဆိုတာကလည်းဒါလည်းမလုပ်တဲ့မလုပ်အပ်တဲ့ဟာဖြစ်တယ်ဒါကတူတူတဲလုံးလိုလားနေတယ်မျိုးစီချိုးဖောက်တယ်တူတူတဲလုံးကမလုပ်သာဘူးမလုပ်ပါနဲ့လို့အတန်တန်တားဆီးကန့်ကွက်နေတဲ့ဂျာနယ်လုပ်တယ်ဆိုတာကတော့ပြောရလို့ရှိရင်ဒီအစိုးရအနေနဲ့ဒါမဲ့ရွေးကောက်ပွဲမှာတော့မှသူ့ရဲ့အနေထားကတိုင်းတိကျသွားနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျဟိုဒီအချိန်မှာပေါ့နော်ဟိုတည်နေဟိုထွက်လာနေရှိလာပေါ့နော်အဲ့ဒီမှာဘာတွေပြောလဲဆိုဒီလိုကန့်ကွက်မဲ့ပြီးတဲ့လွတ်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်တွေကိုခေါ်ယူပြီးတော့တတိပေးတာဆူတာတွေရှိတယ်လို့ကြားသိရတယ်ဗျအဲ့ဒါတွေကရော
ဟုတ်တယ်ကျွန်တော်လည်းအတီမပြုတ်နိုင်တဲ့သတင်းတစ်ခုကကျွန်တော်ကြားတာကတော့ဒီအဲမဲခွဲဆုံးဖြတ်ဖို့အဲ့ဒီမတိုင်ခင်ပေါ့နော်အဲ့ဒီမတိုင်ခင်ပထမညမှာပါတီရတော်ဝင်ရှိတဲ့လူတွေကအဲလွှတ်တော်ကိုယ်စားလှယ်တွေကိုဖိအားပေးပြီးတော့ဒီဥစ္စာကိုဟိုအတီပြုတ်ဖို့ဖိအားပေးပြောဆိုရလို့လေကျွန်တော်တို့ကအတီမပြုတ်နိုင်တဲ့သတင်းတွေတော့ကြားတယ်အဲ့ဒါကြီးကလည်းအခုနောက်ပိုင်းမှာတကယ်ပြပြန်သတင်းတွေထွက်ပေါ်လာတယ်ဆိုတဲ့ဟာကြီးကြီးအပြင်ဒီသတင်းဟာသဆုံးတရားမှန်လောက်တယ်လို့တော့ကျွန်တော်ဟိုထင်များပါတယ်
ဟုတ်ကဲ့ဗျာဟိုဟိုဒီအချိန်မှာပေါ့နော်ဟိုတခုကဒီပါတီဆောင်ဒီမိုကရေစီကိုသွားနေကြတယ်လို့အားလုံးကပြောကြတယ်ပေါ့ဒီအချိန်မှာဟိုခုနပြောသလိုလွတ်တော်ထဲမှာအနိုင်ရတဲ့ပါတီကဟိုဒီကိစ္စတခုကိုတင်ပြီးဆိုရင်အနိုင်အကုန်လုံးကလက်ခံထောက်ခံကြတယ်ဆိုတဲ့သဘောမျိုးရောမတက်ရောက်နေဘူးလားဗျာတပါတီစနစ်ပေါ့နော
်ဟုတ်ပါတယ်ပုံမှန်အချင်းပြောမယ်ဆိုလို့ရှိရင်အခု NLD ပါတီကနိုင်ရတယ်အကုန်ဖောင်ကျခံမှုအနိုင်ရတဲ့အတွက် NLD ပါတီကလွတ်တော်မှာလည်းအများစုဖြစ်နေတယ်လွတ်တော်မှာလည်းအများစုဖြစ်တယ်အဲ့မှာလေ NLD ပါတီကနေပြီးတော့ဥဆောင်ပြီးတော့အစိုးရဖွဲ့တဲ့အတွက်အစိုးရမှလည်း NLD ပါတီကသူ့စိတ်ကြိုက်အစိုးရဖွဲ့ထားနိုင်တယ်။ဒါပေမဲ့တကယ့်ဒီမိုကရေစီပုံစံမှာဆိုလို့ရှိရင်တော့အစိုးရဖွဲ့ကိုဟောနေတော့ဒီလွှတ်တော်တွေကနေပြီးတော့ပုံမှန်အားဖြင့်အမြဲတမ်းထိန်းချုပ်မှုလိုတဲ့ check and balance လုပ်အောင်ပါပေါ့နော်။အမြဲတမ်းထိန်းချုပ်နေတင်တယ်။အဲ့လိုမျိုးထိန်းချုပ်တဲ့ပုံစံမျိုးနောက်ပြီးတော့လည်းတရားစီရင်ဟောနောက်တော့တရားဥပဒေတူရေးတရားစီရင်နဲ့အစိုးရဖွဲ့အဲ့မင်းသုံးရခါအမြဲတမ်းတစ်ခုနဲ့တစ်ခုအပြန်အလှန် check and balance လုပ်နေဖို့လိုအပ်တယ်ဒါမှလည်းဒီမျိုးစီအစ်စ်ကိုသွားရတယ်လို့ကျွန်တော်ကပြောလို့ရမယ်ဒါပေမဲ့အခုချိန်မှာကျွန်တော်တွေ့ရတော့အဓိကအချင်းတော်တော်နဲ့အစိုးရကြားထဲမှာအပြန်အလှန် check and balance လုပ်တော့မတွေ့ရသလောက်မမြင်ရသလောက်ဖြစ်နေတယ်အစိုးရကလုတ်ချင်တာမှန်တယ်များဆိုလို့ရှိရင်တွတ်တော်ကအလွယ်တကူအမြဲတမ်းသဘောတူလိုက်တာပဲဒီပုံမှာဆွေးနွေးခြင်းပြောဆိုခြင်းဆိုတဲ့ကိစ္စမျိုးကတော်တော်နည်းတယ်နေစုစုဥပဒေမှာတော့ရှိခဲ့တယ်ဒါပေမဲ့အများစုကတော့ပုံမှန်အဖြစ်အစိုးရလိုချင်တာမှန်တယ်များလုတ်ချင်တာမှန်တယ်များကိုလွတ်တော်ကနေပြီးတော့အလွယ်တကူဟိုလိုက်ပြောပြလိုက်တာပုံစံမျိုးတွေ့ရတယ်အပြည့်သူကပြည့်ကျင်တဲ့တည်တည်တည်ထိုက်တဲ့ဟာတွေတော့မှဟိုလွတ်တော်ထဲမှာတပိတ်လုတ်တာမျိုးနောက်ဆိုမေးမြန်းစုံစမ်းတာမျိုးတွေမလုပ်ဖ ೇನೆ ဟိုသူ့ရဲ့ဟိုပါတီကချမှတ်ထားတဲ့ပုံစံအတိုင်းပဲအစိုးရနေပြီးတော့တင်လိုက်တာနဲ့ပါတီကစပစ်တဲ့ပုံစံမျိုးဖြစ်နေတယ်တချို့ဒီနေ့တိုင်းဒေသကြီးမှာရန်ကုန်တိုင်းဒေသကြီးမှာဆိုလို့ရှိရင်ပို့ပြီးတော့စိုးသေးတယ်အဲ့တော့ရန်ကုန်တိုင်းအစိုးရဖွဲ့ကသူလှုပ်ချင်တဲ့အလုပ်မှန်တဲ့မျိုးကိုရန်ကုန်တိုင်းဟိုဒေသကြီးဒီလွတ်တော်ကိုမတင်ပြရဲနဲ့အသိမပေးရဲနဲ့လှုပ်လိုက်တဲ့ကိစ္စတွေအများကြီးတွေ့ရတယ်။အဲ့ကြောင့်မလို့ရန်ကုန်တိုင်းဒီဒေသကြီးလွတ်တော်နဲ့အစိုးရကြားထဲမှာတော့မှဒီလိုမျိုးပဋိပက္ခတွေတော်တော်ကြီးကြီးမားရှိနေတဲ့အခုချိန်ကြီးတွေ့နေရပါတယ
်။ဟုတ်ကဲ့ဗျာ။ဟိုဒီလိုဆိုရင်ပေါ့နော်ဟိုတပါတီစနစ်ကိုသွားနေတဲ့ဟာကကျွန်တော်တို့ဒီဒီမိုကရေစီကိုချိန်ချောက်နေတယ်လို့မျိုးမဖြစ်နိုင်ဘူးလား။အန်တီရောမရှိလာနိုင်ဘူးလားဗျာ။
ဟုတ်ပါတယ်အခုလိုမျိုးပေါ့နော်ဟိုဒီအစိုးရနဲ့လွတ်တော်ကြားထဲမှာအပြန်အလှန်ထိန်းချုပ်မှုမရှိဘဲနဲ့လှုပ်ဆောင်နေတာဟာဒါဟာတပါတီပေါ့လို့အာဏာရှင်စနစ်ကိုဥပဒေနဲ့ပုံစံမျိုးဖြစ်နေပါတယ်ဒါဟာတိုင်းပြည်ရဲ့ရှေ့ရီတွေလည်းမကောင်းပါဘူးနောက်တစ်ခုကတော့ဒီလိုမျိုးလှုပ်တာဟာပြည်သူလူထုကနေပြီးဒီလိုလှုပ်ရတဲ့ကိုမကြိုက်ဘူးဆိုတာပြောတာပါများလာမယ်လူကြီးစိတ်ထဲမှာဒါဟာမကြေလည်ဘူးဆိုတာဖြစ်လာမယ်ဆိုလို့ရှိရင်နောက်တစ်ချိန်ရွေးကောက်ပွဲမှာ NLD ပါတီဟာအခုလိုမျိုးပြီးခဲ့တဲ့2015ရွေးကောက်ပွဲလိုမျိုးတောင်ကျူကမ်းကျူအနိုင်ရပြီးတော့နောက်ကိုရင်အစိုးရဖွင့်နိုင်တဲ့ပုံစံမျိုးမဟုတ်ခဲနဲ့နောက်တခြားနည်းလမ်းတစ်ခုမျိုးတခြားနည်းလမ်းတစ်ခုနဲ့တခြားသောအဖွဲ့အစည်းမလိုလားတဲ့အဖွဲ့အစည်းတွေကနေပြီးတော့အနိုင်ရပြီးတော့ဒီလိုမျိုးပေါ့နော်အစိုးရတခြားအစိုးရတွေပေါ်လာမယ်ဆိုလို့ရှိရင်တော့တိုင်းပြည်တော်လည်းမကောင်းဘူး NLD အစိုးရတော်လည်းမကောင်းဖြစ်သွားပါလိမ့်မယ်အဲ့ဒါအများကြီးစဉ်းကျင်တယ်ပါလေ NLD ကအခုအချိန်မှာဟိုလုတ်ချင်တာကိုလုတ်နေမော်ပြည်သူ့ရဲ့အစံနောက်ပြစ်တယ်သူတို့အများစုအောင်နဲ့လုံးကင်နေတာဟာဒါပြောရမယ်ဆိုလို့ရှိရင်တပါတီအနာချင်းစနစ်ပုံစံမျိုးကိုတက်ရောက်နေပါတယ်
။ဟုတ်ကဲ့ပါဗျာ။ဟိုငိမ့်စုစီဥပဒေဘက်ကိုပြန်လှည့်ရရင်ပေါ့နော်။အခုလိုမျိုးအမျိုးသားလွတ်တော်မှာဒီလိုမျိုးမဲခွဲတဲ့အခါမှာအနိုင်ရခဲ့ပြီးပြည်သူလွတ်တော်မှာရောအနိုင်ရသွားခဲ့ရင်ဒီဥပဒေကြီးကအတည်ပြုသွားခဲ့ရင်ဘယ်လိုပြဿနာတွေတက်လာနိုင်ပါလဲဗျာ
။ပြဿနာကတော့ဥပမာဖြစ်အခု ခုပုံစံတိုင်းဆိုလို့ရှိရင်တော့ဒေါသပါတီကထရိုက်ညွန်ကြားထားပြီးပါတီကမဖြစ်မနေလုပ်ရမယ်ဆိုတဲ့သဘောထားမျိုးတွေ့ရတယ်။ဘာကြောင့်လဲဆိုတော့တချို့သောအမျိုးသားလွှတ်တော်မှာရှိနေတဲ့ကျွန်တော်ရဲ့မိတ်ဆွေလွှတ်တော်ကိုယ်စားလှယ်တွေရဲ့သူတို့ရဲ့ကျွန်တော်တို့ Facebook တွေမှာသူတို့ကျွန်တော်တို့အချင်းချင်းကြားရမှာ comment ရေးတာမျိုးတွေသူတို့ Facebook မှာရေးတဲ့ပုံစံမျိုးတွေကိုကြည့်ခြင်းအပြင်သူဟာသူရဲ့ခံယူချက်ကဘလို့ဖြစ်နေဆိုတော့နောက်ွယ်မှာအကြောင်းတရားတစ်ခုရှိတယ်။အဲ့ဒါတော့ပြလို့မရဘူး။အဲ့ဒါအကြောင်းမလို့သူတို့ကမဖြစ်မနေပြည်သူသစ္စာဖောက်တော်တော့မဟုတ်ဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒါတော့မဖြစ်မနေကိုသူတို့ကဒါကိုပြတ်ထန်းမယ်ဆိုတော့သူတို့ညွန်ကြားချက်သုံးပြီးရှိနေပုံရတယ်။ရှိတယ်လို့ကျွန်တော်သိရတယ်။အဲ့တော့သိရတဲ့အခါကျတော့ဒီဟာကလူစားလွှတ်တော်မှာလည်းမဖြစ်မနေလုတ်ခဲ့ပြီးဆိုတော့ပြည်သူလွှတ်တော်မှာလည်းသူမဖြစ်မနေလုံးမှာပဲလို့ကျွန်တော်ယုံကြည်ရတယ်ပေါ့နော်။အဲ့လိုလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘယ်လိုဖြစ်လာဆိုအဓိကအချင်းတော့အခြေခံလူတွေရဲ့အခြေခံရပ်ပိုင်권အခြေခံကျွန်တော်ဒီမိုကရေစီရပ်ပိုင်권ဖြစ်တဲ့ကျွန်တော်တို့ဒီမမျှမတခံစားနေရတဲ့အတွင်းဖွဲ့တီလူမှုလူလန်းစားအလွန်အစည်းအဝေးမှာရှိနေတဲ့လူမှုလူသမားတွေနဲ့ပတ်သက်ပြီးပြည်သမားတွေနဲ့ပတ်သက်တဲ့ကိစ္စတော့လူမှုလူလန်းစားအလွန်အစည်းအဝေးမှာရှိနေတဲ့ဟောဟိုမမျှမတခံစားနေရလူတွေဟာသူတို့ခံစားချက်တွေကိုပေါ်ထုတ်ဖို့အတွက်မှာအများကြီးအခက်အခဲဖြစ်သွားပြီဒါဟာတော်တော်ပြဿနာကြီးဥပမာဒီလိုမျိုးသူတို့ဆန္ဒပေါ်ထုတ်ဖို့အတွက်ငွေကြေးကြီးတစ်စုံတည်းထောက်ပံ့တဲ့သူရှိရဆိုတာလေဒါတိတ်ထူးဆန်းတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ NLD ပါတီအာဏာမြတ်ခင်တော့436ပြင်ဆင်ရေးလို့နော်အခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးတွေမှာကျွန်တော်တို့လောကကံကြေးကြတော့ကလေကျွန်တော်တို့ကိုယ်တိုင်လည်းဝင်ကြပြီးလုပ်ခဲ့တဲ့အတိုင်းလက်ထက်တော့လေဒီလိုမျိုးပဲကျွန်တော်တို့ဟိုဘာလို့ NLD ပါတီကိုဝင်နေတဲ့လူတွေထောက်ခံတဲ့လူတွေအမျိုးမျိုးအဖွဲ့အစည်းတည်ရနေပြီကျွန်တော်တို့အဲ့လိုမျိုးဟာရေတံဘူးကအစနော်ဟိုဘနိုင်းလို့အဲ့ဒါကျွန်တော်တို့ဒီလိုမျိုးအင်ကြီးရှာအင်ကြီးဒီလိုဟာမျိုးတွေကိုဟိုနီးမင်းမိုးနဲ့ထောက်ပံ့ခဲ့ကြတာပဲဒါဟိုခုခုနဲ့ဟိုနဲ့ဥပဒေတက်ကိုချိုးဖောက်တယ်လို့ဟိုယူဆစရာအကြောင်းမရှိဘူးအဲ့တော့ယူဆနေတာကအတူလွဲနေတယ်ပေါ့နော်အဲ့ဒါဆိုရင်ကျွန်တော်အခုဒီဥပဒေသာအတည်ပြုသွားလို့ရှင်တော့ဒါကတော်တော်ကိုကျွန်တော်တို့နိုင်ငံမှာဟိုနင်းပေါ့နော်ဒီဒီမိုကရေစီအခွင့်အရေးကတော်တော်စိတ်သုံးသွားပြီလို့ပဲကျွန်တော်မှတ်ချက်ချရမှာဖြစ်ပါတယ်ဟောအခုလက်ရှိတည်းတုံနေရတဲ့တုံနေရတယ်လို့သူကကမှသူစိတ်ထဲမှာစိုးရိမ်စိတ်ရှိနေပြဿနာကြီးနဲ့ပတ်သက်လို့ရှင်သူကလုံလုံရေးဖွဲ့စည်းတွေဥပမာတက်မတော်ရှိတယ်မယ်အစိုးရရှိတယ်သူတို့ဓာရီကိုသိချာညှိနှိုင်းတိုင်းမယ်နော်ဥပဒေဥပဒေကြီးရေးဖွဲ့ရှိတယ်နော်တရားတရားစီရင်ရေးဖွဲ့ရှိတယ်ဒီလိုအဖွဲ့စည်းတွေနဲ့ပေါင်းဆက်ပြီးတော့ညှိနှိုင်းပြီးတော့သူတို့စိုးရိမ်နေတဲ့အချက်လက်တွေကိုကာကွယ်ဖို့ဒီထက်ပိုပြီးတော့ဘယ်လိုနည်းပေါ့နော်ဒီကျောင်းဥပဒေစိုးမိုးကြီးကိုဒီထက်ပိုပြီးတော့စနစ်တကျလုပ်ဖို့လိုအပ်တယ်အဲ့လိုမဟုတ်ဘဲနဲ့ဥပဒေတွေကိုထက်ခါထက်ကပို့ပြီးတင်းကျပ်နေတဲ့ဟာကသူတို့လို့ဟိုနဲ့သူတို့တက်ကက်ထားတယ်သူတို့ရည်ရွယ်ထားတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေခံစားရတဲ့တာမန်ပြည်သူတွေရဲ့ဟိုတက်ရောက်တဲ့အကျိုးတရားမှုကပို့ပြီးချီးမွမ်းရတာမလုံတဲ့မလုံထိုက်ဘူးလို့ထင်ပါတယ်ဒါပြန်ပြီးတော့စဉ်းစားသိနေလို့ထင်ပါတယ
်အစိုးရအနေနဲ့နိုင်ငံရေးစိုးရိမ်မှုတွေရှိနေတယ်လို့အများစုကသုံးသပ်နေကြသလိုအစိုးရရဲ့စိုးရိမ်မှုကိုလည်းအခုလိုနိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုထိပါတဲ့ဥပဒေသတ်မှတ်ချက်တွေနဲ့အေးမြူစေခြင်းမူလို့လဲနိုင်ငံရေးအတိုင်းဝိုင်းနေရဆိုနေကြပါတယ်။အရက်ဘက်လူအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေနိုင်ငံရေးပါတီတွေရဲ့ထောက်ပြန်ကန့်ကွက်မှုတွေနဲ့ဒီဥပဒေကအတည်ပြုမလား။ပြန်လည်ပြီးဆွေးနွေးအောင်မလားဆိုတာကိုတော့အားလုံးစောင့်မျှော်နေကြပါတယ်။ဒီအကြောင်းတွေကိုကျွန်မတင်တင်လိုက်တာတင်ဆက်ခဲ့တာပါ။